နေပြည်တော်ကတမရအိမ်တော်မှာမနေ့ကပြုလုပ်ခဲ့တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမှာဖိတ်ကြားထားတဲ့သူတွေများနေပြီးအခုဒီဆွေးနွေးပွဲအပေါ်မှာတုံ့တက်ရမယ်ဆိုရင်တော့ဘာကြောင့်အခုလိုလူအများကြီးဖိတ်တယ်လဲဆိုတာကိုသူနားမလည်နိုင်ဘူးလို့ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လွင်ကပြောပါတယ်။သူ့အမြင်အရဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတချို့ဟာပိုးပြီးတော့ရှုပ်ထွေးမှုတွေတွေ့လာရတယ်လို့လည်းသူကသုံးသပ်ပါတယ်။
ဆွေးနွေးပွဲနဲ့ပတ်သက်ပြီးကျွန်တော်တို့တော်တော်လေးနားမလည်ဘူး။တဏီကုံတော့လုပ်တယ်၊သူတွေသိပ်များတယ်တဲ့ကိုနည်းနည်းပဲပြောခွင့်ရတယ်။သူတို့ဟိုဆုံးဖြတ်ချက်ကတော့ဘယ်လိုမှကြားနိုင်တဲ့အနေအထားမျိုးမရှိဘူး။အခုတော်တော်လေးရှုပ်နေတာရှိတယ်။၄ပွင့်ဆိုင်နေ၊၆ပွင့်ဆိုင်နေ၊၁၂ပွင့်ဆိုင်။အဲ့လိုမျိုးတွေပဲဖြစ်နေကြ။ဘာကြောင့်အဲ့လိုဖြစ်နေလဲမသိဘူး။ကျွန်တော်ထင်တာကလေဆွေးနွေးပွဲကိုပဲလူပြီးလုပ်နေသလိုဖြစ်နေတယ်အဲသတ္တဘက်ကတမျိုးလုပ်တယ်အစိုးရဘက်ကလည်းတမျိုးလုပ်တယ်ဒီညိနိုင်နိုင်နဲ့လှုပ်ရင်ပူကောင်းမယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်အယူဆဆိုတော့တိတ်အောင်မြင်မယ်လို့မထင်ဘူးဟိုမလှုပ်ချင်ဘူးဆိုလည်းမလှုပ်လို့ရပါပဲလေဟိုကလှုပ်တော့လှုပ်နေတာ哦အမှန်တော့လက်ခဲတဲလဲဖြစ်နေမှာ哦တောင်မတင်ရေမကြနေဖြစ်နေမှာ哦အမမတော့ဒီအချိန်ကစိတ်ကောင်းစင်နာကောင်းနဲ့ရှေ့မှာထားပြီးတော့လေဖြည့်ရှင်းရမယ့်အချိန်ပါကျောင်းတဲ့ညနေနေဒီဒီမမနဲ့အရှော့တင်းလုပ်ပြီးညနေရမယ်အခြေအဲ့လိုလိုပဲကျွန်တော်မြင်ပါလ
ေ SNLD ပါတီရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လွင်ပါရှင်မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပင်ပြောင်းလဲမှုတွေအတွက်တွဲဆုံဆွေးနွေးမှုစရာတွေကိုကြိုဆိုပေမဲ့ပြည်ပင်ပြောင်းလဲမှုတွေတကယ်ဖြစ်လာဖို့အတွက်တော့ချက်ကြတဲ့သူတွေတွဲဆုံဆွေးနွေးနိုင်မှုကသာအဓိကဖြစ်တယ်လို့ရုပ်ရှင်သရုပ်ဆောင်တဦးလည်းဖြစ်နိုင်ငံရေးအကြံသားဟောင်းတဦးလည်းဖြစ်တဲ့ကိုသူရခေါ်ဇာကနာကလည်းသုံးသပ်ပါတယ
်ရိုးရိုးပဲပြောရမယ်ဆိုရင်တော့ဟိုဘလိုပဲဖြစ်ဖြစ်မတွေ့ဘူးဆိုတာနဲ့ဆိုင်တော့တွေ့တယ်ဆိုတာကိုတော့နံပါတ်1ကြိုးစုပါတယ်သို့တော့ကျွန်တော်အမြင်ပေါ့လေကျွန်တော်တို့မြန်မာပြည်မှာသိခေစားနေတဲ့ဇာတ်ကားရှိတယ်ဗျအဲ့ဒီသိခေစားတဲ့ဇာတ်ကား all inclusive ဆိုတော့ကျွန်တော်သိမကြိုက်ဘူးအကုန်ပါရင်နားကြီးတယ်ဗျဟိုအပေါက်ဇက်ပေါက်တွေများလာရင်ဇာတ်ကားတွေလည်းများလာတယ်နားတွေတအားကြီးလာတယ်လူရင်းမရောက်ဘူးအဲ့တော့ all inclusive ဆိုတာကဒီလိုကိစ္စမျိုးမှာတော့မပါသင့်ဘူးအခုတော့နည်းနည်းများလွန်းနေတင်တယ်နောက်ပြီးတော့ဒီဟာရဲ့ဟာကကြီးညာချက်တွေထုတ်ပါတယ်ထုတ်နေတယောက်တစ်ပေါက်တွေပြောနေကြပြီးတော့ဟိုတိကျတေချာရေးရတဲ့အဖြစ်ကောင်းတဲ့အဲ result တော့ရဖို့မပြေဘူးဒေါ်စန်းစုကြည်တောင်းဆိုတဲ့၄ပွင့်မဟုတ်ရင်တော့လွတ်တော်ကတောင်းဆိုတဲ့၆ပွင့်တော့လှုပ်လိုက်စေချင်ပါတယ်ဒီ၁၂ပွင့်နဲ့၁၄ပွင့်နဲ့အပွင့်20တွေအပွင့်တွေသာများလာတာဗျစေတနာမှန်ကြပါလို့ပဲပြောချင်တယ်
အနည်းကပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲဟာပြည်ထောင်စုလွှတ်တော်ကအတီးပြုတောင်းဆိုထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဆိုတာကိုအစားထိုးပြီးလုပ်တာလားဆိုတဲ့အမြင်နဲ့မေးခွန်းနေရှိနေကြပါတယ်။ဒီအပေါ်မှာလည်းလွှတ်တော်ကိုယ်စားလှယ်တွေကစိတ်ဝင်စားနေကြပြီးတော့အခုလာမယ့်ဇန်နဝါရီလ19ရက်နေ့မှာပြန်စားရမယ့်လွှတ်တော်ရဲ့အတွင်းမှာလွှတ်တော်ဥက္ကဋ္ဌကဘယ်လိုပြန်ရှင်းမလဲဆိုတာကိုလည်းစိတ်ဝင်စားနေကြတယ်လို့ပြည်သူလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ဒွဲဘူးကလည်းပြောပါတယ်ရှင်။
၆ပွင့်ဆိုင်ကတော့ဒီလွတ်တော်ကတခါကျမတို့အတည်ပြုထားတယ်ဆိုတဲ့အခါကျတော့အခုရမယ့်လွတ်တော်မှာအဲကျမအပြင်ပေါ့နော်လွတ်တော်ကိုယ်စားလှယ်လည်းဗာပြောမယ်ဆိုတာလည်းပဲနည်းနည်းဆွေးနွေးညှိနှိုင်းမှအဲလွတ်တော်ဥက္ကဋ္ဌကြီးလည်းဗာပြောမယ်ဆိုတာနည်းနည်းစောင့်ကြည့်ကြည့်ချင်ပါရဲ့ရှင
်ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးပါရှင်မနေ့ကသမရအိမ်တော်မှာ48ဦးတွေ့ဆုံဆွေးနွေးမှုအပြီးဒီကနေ့မှာတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအချက်၈ချက်ပါတဲ့ကျင်းညာချက်တစ်စောင်းကိုထုတ်ပြန်ပါတယ်အဲ့ဒီကျင်းညာချက်ထဲမှာတော့ဒီမိုကရေစီအတွင်ကူးပြောင်းရေးနဲ့ပြည်ပင်ပြောင်းလဲမှုတွေဆက်လက်ဖြစ်ထွန်းမှုရပ်တန့်နေတာဟာပြည်ပင်ပြောင်းလဲလိုတဲ့ဆန္ဒတွေအားနည်းနေတာတခါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်အောင်စုအစိုးရကစိတ်အားထက်သန်မှုမရှိဘူးဆိုတာတွေနဲ့အတူနိုင်ငံမှာဗဟိုချုပ်ကိုင်မှုတွေဆက်လက်ကျင့်သုံးနေပြီးတော့လွှတ်တော်နဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတယ်ဆိုတဲ့အချက်တွေကိုလည်းဖော်ပြထားပါတယ်ရှင်